အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်သူ 16,000 ကျော်ရှိပြီးတော့ကူးစက်သူစုစုပေါင်း 5.8 သန်းကျော်သွားပြီဖြစ်ပါတယ်။ဒါပြင်နောက်ထပ်သေဆုံးသူ 1,142 ယောက်ရှိတာကြောင့်သေဆုံးသူစုစုပေါင်းက 92,290 ရှိပြီလို့အိန္ဒိယဓမ္မရေးဝန်ကြီးဌာနကအတည်ပြုပါတယ်။ဒါကြောင့်အိန္ဒိယနိုင်ငံဟာလာမယ့်သတင်းပတ်တွေအတွင်းအမေရိကန်နိုင်ငံကိုကျော်ပြီးတော့ဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံဖြစ်လာလိမ့်မယ်လို့ခန့်မှန်းနေကြပါတယ်။ဒါပေမဲ့နေစဉ်ကူးစက်မှုနှုန်းကဆက်ပြီးတော့ကျဆင်းနေပြီးတော့အခုတစ်ပတ်အတွင်းနေစဉ်ဗိုင်းရပ်စ်ကူးစက်ခံသူအရေတွက်ထက်ယောဂသက်သာပျောက်ကင်းလာသူအရေတွက်ပိုများတယ်လို့ပြောပါရယ်ဒီနေ့မှာဗိုင်းရပ်စ်ပျောက်ကင်းသူအရေတွက်က 18,000 ကျော်ရှိတာကြောင့်ကူးစက်သူအရေတွက်ထက်ပိုများခဲ့ပြီးတော့စုစုပေါင်းနေပြန်ကောင်းလာသူအရေတွက်က 71.55 ရာခိုင်နှုန်းကျော်ရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါရယ်စက်တင်ဘာ16ရက်နေ့ကနေပြီးခဲ့တဲ့ပုံထူးနေ့အတွင်းမှာနေပြန်ကောင်းတဲ့သူရေတော့က 96,000 ကျော်ရှိတယ်လို့လည်းပြောပါတယ်။အခုလောလောဆယ်မှာတော့ဗိုင်းရပ်စ်ပိုးရှိနေသူအရေတော့ကတသန်းလောက်ရှိတယ်လို့ဆိုပါတယ်။ရှင်းတော်အခြားဘက်ကအင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ 4,823 ယောက်ထပ်မံတွေ့ရှိတာကြောင့်နေစဉ်ကူးစက်မှုနှုန်းကစံချိန်တင်တာ30ရက်ရှိသွားပြီဖြစ်ပါတယ်။ဒါကြောင့်ကူးစက်ခံသူစုစုပေါင်း 26,600 ကျော်ရှိပြီးတော့နောက်ထပ်သေဆုံးသူ113ယောက်ရှိတာကြောင့်သေဆုံးသူကလည်း1,218 ယောက်ရှိသွားပြီဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ဒီနေ့မှနောက်ထပ်ဗိုင်းရပ်စ်ကူးစက်သူ 2,630 နဲ့သေဆုံးသူ69ယောက်ရှိခဲ့ပါတယ်။ဒါ6ရက်အတွင်းမှာနေ့စဉ်သေဆုံးမှုအများဆုံးလည်းဖြစ်ပါတယ်။ဖိလစ်ပိုင်မှာဗိုင်းရပ်စ်ကူးစက်သူစုစုပေါင်း 39,000 ကျော်ရှိတာကြောင့်ရှေ့တောင်အရှေ့မှာတော့ကူးစက်မှုအများဆုံးနိုင်ငံဖြစ်ပါတယ်ခင်ဗျာ။